လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြောင်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမှာလည်းအငင်းပွားစရာတွေရှိနေသဖြင့်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်တရားစစ်လေ့လာပြီးမှအတိအပြုပြဋ္ဌာန်းတွေကိုတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟံတားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ။ရု
ပ်ရှင်ရဲ့ခံတာတဲ့ဥပဒေရဆရာဆွေးဆိုခံရတဲ့အနေနဲ့မနက်မတန်ဆက်ပြတ်ကြံကြင်ခံရတာကမိမဘုရားဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြောက်ဝင်မှုများမြင့်တက်ရရှိကြောင်းသိရှိရပါတယ်။
ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားစွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတရားခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကပြည်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကပြည်သိမ်းရေးလှုပ်ရှားသူမဆာကြည့်ဦးကအခုလိုပြောပါတယ်။
မတို့တောင်းဆိုချင်တာတော့ public hearing လုပ်ပြီးပါပေါ့အဲ့လိုလုပ်တဲ့အခါမှာရပ်တဲ့အဖွဲ့အစည်းတွေပေါ့မတို့ကူကအဖွဲ့ဒါမကအခြားသောရပ်တဲ့အဖွဲ့အစည်းတွေပေါ့ပါသိခေါ်ပြီးတော့ public hearing လုပ်ပြီးပါမယ်လို့သူတို့ကကတိပြုထားလို့ရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်သူလိုက်မှာပေါ့တည်သူလိုက်တယ်ဆိုရင်ဒါဟာသမိုင်းမှာတက်တည်ဖြစ်ပါပြီတည်သူစံတွေလွတ်တော်အစံလို့ပြောထားတဲ့လွတ်တော်တည်သူရဲ့အစံကိုနားမထောင်မနေဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုရင်ဒါသမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing လို့လုပ်နေ၊အများပြည်သူပါဝင်ခွင့်ရအောင်လုပ်နေဆိုတဲ့ဟာမျိုးကိုလမ်းထုတ်ပေးလိုက်တယ်။တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီသမိုင်းမှာတက်လို့ဖြစ်သွားတယ်။တော်တော်ဒီတကယ်ပဲကြီးသူတောင်းနောက်ဆောင်မယ်။တော်တော်ဒီတကယ်ပဲကြီးသူတွေရဲ့စကားကိုထည့်သွင်းဆွေးနွေးတယ်ဆိုတာမျိုးဖြစ်သွားမယ်။အဲ့တော့တော်တော်ဟာလမ်းအောင်ရွေးမယ်ဆိုတော့မဟုတ်ဆောင်ကြည့်ရပါလိမ့
်မယ်။အသက်ရေးဆွဲထားတဲ့ဥပဒေကျမ်းမှာပုံမှန်66ကနေတရားစွဲဆိုနိုင်တဲ့အသက်ရေးဖြတ်ချင်းပြစ်မှုကြမ်းရှိနေသေးသလိုပုံမှန်66ပုံမှန်ခွဲကားငယ်ကားကြီးနဲ့ပုံမှန်68ပုံမှန်ခွဲကားကြီးပါပြစ်မှုတွေနဲ့တရားစွဲဆိုမယ်ဆိုရင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံရမှာလို့ပဲပြည်ရေးဌာနလက်အောက်ရဲတပ်ဖွဲ့လုံပိုင်ခွင့်နဲ့တိုက်ရိုက်တရားစွဲဆိုနိုင်တဲ့အပေါ်ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူစံသားကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မတ်ထုမေကပြောပါတယ်
အော်ဒီစုပေါ်ကလေးအများစုအဖွဲ့စည်းကြတဲ့စစ်တော်မျိုးလို့ပြည်သူအတန်ကိုတော့ဟိုနားထောင်ကြပါလိမ့်မယ်ပြည်သူအတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်ဟုတ်ဆိုအခုမှလွတ်တော်ကိုလေးသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်ဒီပေါ်မှာဘယ်လိုကဘယ်လိုဆင်းနေမလဲဆိုတော့ဟိုအကျမပါဝင်ပေါ့အကုန်လုံးကတော့နေပြီးတော့ဒီ freedom of expression ကိုတဘိုးတရားကိုလည်းတက်ကြိုက်ထားပြီးတော့ဆင်းနေကြတယ်လို့တော့ယုံကြည်ပါတယ
်လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရင်ယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်။